အာဖဂန်နစ္စတန်နိုင်ငံမှာတာဝန်ကျနေတဲ့အမေရိကန်ဗိုလ်ချုပ်ကြီးစတန်လေးမစ်ခရစ်စတယ်ကသမ္မတအိုဘားမားအစိုးရထိပ်ပိုင်းတာဝန်ရှိသူတွေနဲ့ပတ်သက်ပြီးကဲ့ရဲ့တယောခဲ့တဲ့အတွက်အလောက်ကထုတ်ပြင်တဲ့လားဆိုတာမဆုံးဖြတ်ခင်မှာသမ္မတအိုဘားမားကသူနဲ့ဓာတ်ရိုက်စကားပြောချင်သေးတယ်လို့ပြောဆိုလိုက်ပါတယ်။သမ္မတအိုဘားမားကအင်ယူရောမှာအစိုးရအဖွဲ့နဲ့စီဝေးပြီးတဲ့နောက်သတင်းတောက်တွေကိုအခုလိုပြောဆိုလိုက်တာပါ။ကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်အနေနဲ့လည်းဗိုလ်ချုပ်ကြီးမစ်ခရစ်စတယ်နဲ့တွေ့ဆုံဖို့ရှိတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဗိုလ်ချုပ်ကြီးစတန်လေးခရစ်စတယ်နဲ့လက်ထောက်တွေကအမေရိကန်မဂ္ဂဇင်းတစ်စောင်နဲ့တွေ့ဆုံကမှာဒုသမ္မတဂျိုးဘိုင်ဒန်အပါအဝင်သမ္မတအိုဘားမားအစိုးရထိပ်ပိုင်းတာဝန်ရှိသူတွေနဲ့ပတ်သက်ပြီးလှောင်ပြောင်တယောခဲ့တဲ့အတွက်ဗိုလ်ချုပ်ကြီးမစ်ခရစ်စတယ်ကဖြည့်ရှင်းချက်ပေးဖို့ဝါရှင်တန်ကိုဆင့်ခေါ်ခံထားရပါပြီ။အမေရိကန်ခြေစိုက် Rolling Stone မဂ္ဂဇင်းမှာဗိုလ်ချုပ်ကြီးစတန်လေးမစ်ခရစ်စတယ်ရဲ့မှတ်ချက်ကိုဖော်ပြခဲ့တာနဲ့ပတ်သက်ပြီးဗိုလ်ချုပ်ကြီးမစ်ခရစ်စတယ်ကသမ္မတအိုဘားမားကိုဒီကနေ့ဗုဒ္ဓဟူးနေ့မှာရှင်းလင်းတင်ပြရမှာဖြစ်ပါတယ်။The Runaway General ထွက်ပြေးနေရတဲ့ဗိုလ်ချုပ်ကြီးလို့ခေါင်းစဉ်တက်ထားတဲ့ဆောင်းပါးမှာဗိုလ်ချုပ်ကြီးစတန်လီမက်ခရစ်စတယ်ကိုယ်တိုင်ကဒုသမ္မတဂျိုးဘိုင်ဒန်ကိုချိုးချိုးနှိမ်နှိမ်မှတ်ချက်ချထားတယ်လို့ဆိုပါတယ်။ဗိုလ်ချုပ်ကြီးမက်ခရစ်စတယ်လက်ထောက်တွေကလည်းသမ္မတအိုဘားမားအစိုးရထိပ်ပိုင်းတာဝန်ရှိသူတဦးကို Clown ငတုံးငအနောက်တဦးကိုတော့အနာတရဖြစ်နေတဲ့တတိဆိုင်ရဲ့လို့စော်ကားထားကြောင်းဗိုလ်ချုပ်ကြီးမက်ခရစ်စတယ်ကသမ္မတအိုဘားမားနဲ့ပထမဆုံးအချိန်သူတွေ့ခဲ့ရတုန်းကသိတ်ကိုစိတ်ပြက်မိတဲ့အကြောင်းကိုလည်းအဲ့ဒီဆောင်းပါးမှာရေးသားထားပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကာလ်အိုက်ကန်ဘယ်ရီဟာမူဝါဒရေးရာအငင်းပွားမှုတွေမှာသူ့ကိုတစ္ဆာဖောက်ခဲ့တယ်လို့ဗိုလ်ချုပ်ကြီးမစ်ခရစ်စတယ်ကစွပ်စွဲထားပါတယ်။ကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်ကတော့ဗိုလ်ချုပ်ကြီးမစ်ခရစ်စတယ်ဟာထူးထူးကဲကဲအမှားတစ်ခုကိုလုပ်မိတာလို့သူယူဆကြောင်းဗိုလ်ချုပ်ကြီးမစ်ခရစ်စတယ်ကသူ့မှားကြောင်းတောင်းပန်ထားပြီးဆောင်းပါးထဲမှာပါတဲ့သူတွေအားလုံးကိုလည်းဝင်ချတောင်းပန်ထားပြီးဖြစ်တယ်လို့ပြောပါတယ်ရှင်။